ကိုဗစ် -19 ရောဂါဖြစ်သူတွေမှာတွေ့ရတတ်တဲ့ရောဂါလက္ခဏာအသစ်6မျိုးကိုအမေရိကန်ကျန်းမာရေးတာဝန်ရှိသူတွေထုတ်ပြန်လိုက်ပါတယ်။ခိုက်ခိုက်တုံချမ်းစိမ့်တာ၊ကိုရီလက်တွေတုံတာ၊နာကျင်ကြိုက်ခဲတာ၊ခေါင်းကြိုက်တာ၊လက်ချောင်းနာတာနဲ့အနံ့တာမှမဟုတ်အရသာအာရုံမရတော့တာမျိုးတွေဟာကိုဗစ်ရောဂါလက္ခဏာတွေဖြစ်နိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအရင်ပြောထားတဲ့ရောဂါလက္ခဏာတွေကတော့အဖျားကြီးတာ၊အသက်ဝဝမရှူနိုင်တာနဲ့ချောင်းဆိုးတာတို့ဖြစ်ပါတယ်။အမေရိကန်မှာယောဂကူးစက်သူအရေအတွက်မြင့်တက်နေပေမဲ့ကော်လိုရာဒိုပြည်နယ်၊မစ္စဆစ်ပီပြည်နယ်၊မွန်တာနာပြည်နယ်နဲ့တန်နစီပြည်နယ်တို့မှာစီးပွားရေးလုပ်ငန်းတချို့ကိုဒီကနေ့တနင်္လာနေ့မှာပြန်လည်စတင်ခွင့်ပြုထားပါတယ်။ဂျော်ဂျီယာ၊အိုကလိုဟာမာ၊အလာစကာနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တို့မှာတော့ပြီးခဲ့တဲ့သတင်းပတ်ထဲကတချို့လုပ်ငန်းတွေပြန်လည်လည်ပတ်နေပြီး COVID-19 ကပ်ရောဂါမဖြစ်ခင်အရင်အခြေအနေတိုင်းပြန်ဖြစ်အောင်ကြိုးစားနေပါတယ်။ကတ္တမှုတွေကိုအခုလိုတိတ်မြင့်မြန်ဆက်ဆံဖယ်ရှားပေးတဲ့အပေါ်ကျန်းမာရေးဆန်ရကျွမ်းကျင်သူတွေကသတိပေးနေကြသလိုကျန်းတဲ့ပြည်နယ်အုပ်ချုပ်ရေးမှုအများအပြားကလည်းအများပြည်သူလုံခြုံရေးအတွက်ကန့်သတ်ချက်တွေကိုဆက်လက်ထားရှိမယ်လို့ပြောထားပါဗျ။အမေရိကန်ပြည်ထောင်စုထဲမှာ COVID-19 ရောဂါဖြစ်နေသူ 98,000 ကျော်ရှိနေပြီး 9,500 ကျော်သေဆုံးခဲ့ပါဗျ။